ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အရေးအထူးအလေးထားဆွေးနွေးကြဖို့ရခိုင်ပြည်နယ်လွှတ်တော်မှအရေးပေါ်အထူးအစည်းအဝေးတရက်ခေါ်ယူထားတယ်လို့ရခိုင်ပြည်နယ်လွှတ်တော်အမတ်တဦးကပြောပါရယ်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရခိုင်ပြည်နယ်ကိုဆက်ရောက်တဲ့နေ့မှာပဲရခိုင်ဒေသခံတချို့ကစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြပါရယ်ဒေသခံရခိုင်လူမှုအဖွဲ့အစည်းတချို့ကလည်းကိုဖီအာနန်ရဲ့တွေးဆုံဖို့ဖိတ်ခေါ်မှုကိုလက်မခံခဲ့ကြပါဘူးအကြောင်းဆုံးဆက်သွယ်မေးမြန်းထားတဲ့မဆူမုံကပြောပြပေးပါအောင်ရှင
်ဟုတ်ပါတယ်လာမယ့်စက်တင်ဘာလ12ရက်နေ့မှာရခိုင်ပြည်နယ်လွှတ်တော်မှာပြည်နယ်လွှတ်တော်ကိုယ်စားလှယ်73ဦးကကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အရေးနဲ့ပတ်သက်ပြီးအထူးအစည်းအဝေးခေါ်ကြဖို့ပြည်နယ်လွှတ်တော်ဥက္ကဋ္ဌကိုအရေးတကြီးအဆိုတင်ထားတယ်လို့ရခိုင်ပြည်နယ်လွှတ်တော်အမတ်ကပြောပါတယ်အဆိုရသည်ဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်အရေးအကြံပေးမယ်ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းဦးဆောင်တဲ့အကြံပေးကော်မရှင်နဲ့ပတ်သက်ပြီးအဓိကထားဆွေးနွေးကြမှာဖြစ်တယ်လို့ရခိုင်ပြည်နယ်လွှတ်တော်ကဘူးစည်းတော်မြို့နယ်လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ရခိုင်ပြည်နယ်လွှတ်တော်ရင်းကနိုင်ငံသားများရဲ့မူလအခွင့်အရေးနှင့်အထူးခြားနာစုံစမ်းရေးကော်မတီဥက္ကဋ္ဌလည်းဖြစ်သူဦးထိုးအောင်သိန်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကျွန်တော်စက်တင်ဘာလ10ရက်နေ့မှာအထူးအစည်းအဝေးတရက်ကိုကျွန်တော်လွှတ်တော်ကိုယ်စားလှယ်စစ်တောင်းကလက်မထူပြီးတော့ကျွန်တော်ခေါ်ထားတာရှိတယ်အဲ့ဒီခေါ်ထားတဲ့အထက်မှာကျွန်တော်တို့ဒီအခုအလားဖြစ်စီတဲ့ဒီအကြံပေးအခွင့်နဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးကြရရှိတယ်အလားရခိုင်ပြည်နယ်အထက်မှာဖြစ်နေတယ်နော်အလားကျွန်တော်တို့ဒီနိုင်ငံရေးပြဿနာတွေဟာပြည်ထောင်ရေးသာဖြစ်တဲ့အတွက်ကြောင့်အဲ့ဒါရခိုင်ပြည်သူတွေကနော်ဒီကိစ္စကိုပြည်ပနိုင်ငံတွေကဝင်ရောက်ပြီးတော့ဖြေရှင်းရမလို့ဘူးပြည်တွင်းထဲမှာပဲဖြေရှင်းရတဲ့ကိစ္စဖြစ်တယ်အဲ့ဒါရခိုင်ပြည်သူလူထုကစိုးရိမ်ကြတယ်ဘာကြောင့်စိုးရိမ်ကြလဲဆိုတော့အရှုံးရှာအနာအမျိုးသားလူထုရေးစီကိုခိခိုင်းနေတဲ့အခြေအနေတွေရှိနေတဲ့အတွက်ကြောင့်ရခိုင်ပြည်သူလူထုကစိုးရိမ်ကြတာဖြစ်တယ်အဲ့ဒါကျွန်တော်တို့ဒီနေ့အဲ့ဒါစစ်တပ်မှာတွေ့ရစစ်တပ်မှာတွေ့တော့အဲ့ဒါရဲမီးတစ်ဖက်တို့ဘာမှဆွေးနွေးခွင့်အဲ့ဒါပြင်ပြခွင့်မရရှိတဲ့အတွက်ဟာကျွန်တော်တို့ယူမတဲ့မရဖြစ်နေကြအကြောင်းဖြစ်ပါတယ်ခင်ဗျာ
ကုလအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဟာဒီကနေ့မှာတော့ရခိုင်ပြည်နယ်ကိုစိုက်ရောက်ပြီးရခိုင်ပြည်နယ်တွင်းကရခိုင်လူမှုအသင်းအဖွဲ့တွေရခိုင်မျိုးမီမျိုးဖားတွေနဲ့တွေ့ဆုံဆွေးနွေးနေတယ်လို့ရခိုင်ပြည်နယ်ကော်မရှင်အဖွဲ့ဝင်လည်းဖြစ်ရခိုင်စာပေနဲ့ရင်းချမှုအဖွဲ့ကဒေါ်စောခင်တင်ကပြောပါတယ်ဒါပေမဲ့လို့ဒီကနေ့တွေ့ဆုံမှုအတွက်ဖိတ်ကြားမှုကိုတော့ရခိုင်ပြည်နယ်တွင်းဒေသခံရခိုင်လူထုအရေးဆောင်ရွက်ပေးနေတဲ့လူမှုအဖွဲ့အစည်းတစ်ခုဖြစ်တဲ့ဝင်းလက်ဖောင်ဒေးရှင်းအနေနဲ့ကတော့မတက်ရောက်ခဲ့ဘူးလို့ဖိတ်ခေါ်ခြင်းခံရသူဝင်းလက်ဖောင်ဒေးရှင်းအဖွဲ့ရဲ့ဒါရိုက်တာဦးစောစောထွန်းကပြောပါတယ
်ကျွန်တော်တို့စီကတော့ဖိတ်စာရောက်တယ်ဒါပေမဲ့ကျွန်တော်တို့ကမတော်ဖြစ်လိုက်ဘူးပေါ့နော်မတော်ဖြစ်လိုက်ဘူးဆိုတာကဘာကြောင့်လဲဆိုတော့သူတို့ခေါ်တွေးတဲ့ပုံစံကဒီသူတို့ရဲ့အစီအစဉ်တွေကိုခြားသားယုံပေးပေါ့သူတို့ရဲ့အစီအစဉ်ကသူတို့မှာကျွန်တော်တို့စီကအကျင်ပေးတာတော့လည်းကောင်းမေးတာတော့လည်းကောင်းဖြစ်ဖို့ဒီမှာပါဘူးခင်ဗျာ
ဒီကနေ့မှာတော့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ရခိုင်ပြည်နယ်စစ်တွေမြို့ကိုစိုက်ရောက်လာစင်မှာပဲဒေသခံရခိုင်ပြည်သူလူထုတချို့ကအကြံပေးကော်မရှင်ကိုကန့်ကွက်ကြောင်းဆန္ဒပြခဲ့ကြပါတယ
်ရှုတ်ရအာနာပတ်တို့နိုင်ငံတစ်ခုနဲ့ပတ်သက်လို့ပြည်ပနိုင်ငံသားများပေါင်းဝန်တို့ဖွင့်စည်းလိုက်တဲ့အဖွဲ့အစည်းကိုကျွန်တော်တို့နဲ့ဘလို့နေနဲ့မှလက်ခံနိုင်စရာအကြောင်းမရှိဘူးခင်ဗျာ
ရခိုင်ပြည်နယ်စစ်တွေမြို့မှာရှိနေတဲ့ဝင်းလက်ဖောင်ဒေးရှင်းကဥစစော်ထွန်းကလည်းဒီကနေ့ဒေသခံတွေဆန္ဒပြတဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ။
အတိအကတော့ဒီလေစိမ်းအဝင်ဘောပေါ့နော်။စစ်ကအထွဲလင်းပေါ့အထွဲပေါက်ပေါ့အဲ့အိမ်ညာလေးတစ်ခုရေနောက်ပြီးတော့ဒီအစီဝေးလုတ်တဲ့အစိုးရဖွေးစည်းရုံရှိတစ်ခုရေပေါ့အဲ့နေရာမှာပါပဲနေရာပေါ့
ရခိုင်ပြည်နယ်အရေးအစိုးရအနေနဲ့အထူးသတိထားကင်တွယ်ဖြေရှင်းရမယ့်အချိန်မှာရခိုင်ပြည်သူလူထုရဲ့ဆန္ဒသဘောထားကိုလည်းအလေးနဲ့ထားတင်ကြောင်းရခိုင်အကြံပေးကော်မရှင်အရေးနဲ့ပတ်သက်ပြီးရခိုင်မျိုးသားကွန်ရက်ရဲ့ဥက္ကဋ္ဌဦးတင်ထူအောင်ကလည်းအခုလိုပြောပါတယ
်။ဒီလက်ကော်မရှင်နဲ့ကော်မတီကိုဖွဲ့တယ်အစည်းအဝေးကထုတ်ပြန်ခဲ့တယ်။အဲ့တော့အစည်းအဝေးကထုတ်ပြန်တဲ့ဆက်မှာကျွန်တော်တို့အကောင့်ထဲပေါ်မှုနဲ့အကောင့်ထဲလောက်ကန်ဆောင်ရွက်မှုကဘာမှမရှိသေးဘူးနော်။အဲ့ဒီဘက်မှာအားနေတာကျွန်တော်တွေ့ရတယ်။အဲ့တော့ကျွန်တော်တို့ကကော်မရှင်တရက်ဖွဲ့ပြီးဆိုတာကကျွန်တော်တို့တွေ့မယ်ဆိုတဲ့ဟာကိုကျွန်တော်တွေ့ရတယ်နော်။တွေ့ရင်လည်းကျွန်တော်တို့ဖက်ကလည်းပြောတင်ပြောဆိုင်တာကိုပြောရမယ်အချက်တွေထောက်ပြမယ်ခရီးတွေကျွန်တော်ထောက်ပြဖို့အတွက်ဆင်းနေပါပဲ။လောက်ကဆောင်ရရမယ့်ပိုင်းအရေးဆောင်ရရမယ့်ပိုင်းရတယ်ဒီလိုပိုင်းပေါ့နော
်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကတော့ရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိစဉ်ဒီကနေ့မှာပဲအနာဂတ်ကိုတိဆောက်တဲ့အခါမှာရခိုင်ပြည်နယ်မှာရှိတဲ့အဓိကလူမှုအတိုင်းဝိုင်းနှစ်ခုအကြားဆယ်စုနှစ်တွေနဲ့ချီပြီးရှိနေခဲ့တဲ့မယုံကြည်မှုတွေကိုကြော်လွှားဖို့နှစ်ဖက်စလုံးကတံမိုးထားတဲ့တရားမျှတမှုနဲ့ဒဏ်လူညီမျှမှုကိုရရှိနိုင်မယ့်နည်းလမ်းတွေကိုရှာဖွေဖို့ပြောဆိုခဲ့တာပါရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌအဖြစ်တရားဝင်တာဝန်ယူခဲ့ပြီးတဲ့နောက်မနေ့တနင်္လာနေ့ကရန်ကုန်မြို့မှာနိုင်ငံတော်မြန်မာပုတ်ကိုဒေါင်းဆန်းစုကြည်နဲ့ပူရဲပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာလဲသူ့အနေနဲ့ရခိုင်ပြည်နယ်အရေးဖြေရှင်းရမှာဗတ်လိုက်မှုကင်းကင်းနဲ့ဆောင်ရွက်မှာဖြစ်တယ်လို့သက်ဆိုင်သူအားလုံးရဲ့အတန်ကိုလဲနားထောင်မှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ရှင်